မြောက်ဦးမြို့နယ်နဲ့အမ်းမြို့နယ်တွေမှာအစိုးရတပ်နဲ့ရခိုင်လက်နက်ကိုင်ဖွဲ့အေအေတို့ကြားတိုက်ပွဲတွေပြင်းထန်နေပြီးလက်နက်ကြီးလက်နက်ငယ်တွေနဲ့ပါပစ်ခတ်နေကြပါတယ်။မနေ့ကတော့မြောက်ဦးမြို့နယ်အုပ်ဖို့ခံကျေးရွာမှာလက်နက်ကြီးကြီးကြပြီးအရပ်သား၄ယောက်တန်ရာရသွားပါတယ်။ဒီကနေ့ထိရခိုင်မြောက်ပိုင်းကနောက်ဆုံးရတိုက်ပွဲသတင်းတွေကို COA သတင်းတော်ကိုတက်နိုင်ကပြောပြပေးထားပါတယ်ရှင်။
အမျိုးနေနဲ့မြောက်ဦးမြို့နယ်တွင်မှာလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်မှုတွေဟာမနေ့ကကြီးကျင်းထန်နေတယ်လို့ဒေသခံတွေကပြောဆိုကြပါတယ်။မနေ့ကလည်းမြောက်မြို့နယ်အုပ်ဖို့ခံကျေးရွာလေးမှာတပ်မတော်စီကြောင်းတစ်ခုမိုင်းပေါက်ခွေပြီးကျန်နေပြစ်ခတ်တာကြောင့်အသက်တစ်နှစ်ကျော်ကလေးအပါဝင်အရသာ၃ဦးဒဏ်ရာရရှိခဲ့တယ်လို့မြောက်မြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းတာစင်ကပြောပါတယ်
။ဟုတ်ကဲ့မနေ့ကညနေ၃နာရီလောက်မှာပေါ့နော်။အဲတပ်မတော်ဒီတင်းကျစ်တော်ဖရာတင်းကျစ်တော်တောင်မှာရှိတဲ့တပ်မတော်စီကြောင်းကနေပြီးတော့ဒီအုပ်ဖို့ကအဖက်ကိုဆင်းလာတယ်။အဲအဲ့ဒီအချိန်မှာမိုင်းပေါက်တာလားဘာဖြစ်တာတော့မသိဘူးပေါ့နော်။အဲအဲ့ဒါကြောင့်အဲ့ဒီတမ်းတော်စီကြောင်းကနေပြီးတော့ပြစ်တဲ့အချိန်မှာအဒီဥပ္ပောကံကအ၄ယောက်ကရသွားတာရှိတယ်။အဲ့ဒီ၄ယောက်ကိုအခုမြောက်ဦးစိုးကိုပေါ်လာတယ်။အမြောက်ကံနေတော့မနေ့ကဒီဒီနေ့လုံးလုံးလောက်ကြာနေရတယ်ပေါ့နော်
။ဥပ္ပောကံကြီးရွာကတန်ရာရရှိတော်သူတွေကိုမြောက်ဦးစိုးကိုပို့ဆောင်ထားပြီးအဲ့ဒီထဲကကလေးရဲ့တန်ရာရှင်တွေစိုးရင်ရတယ်လို့အောက်ဖို့ကန်ကြည့်ရတာသူကပြောပါတယ်
။အော်ကလေးကတနည်းကျကလေးကသူကဟိုရှစ်တော့ပါလို့ပြောတယ်ရှစ်တော့မှနည်းနည်းပါပြောတယ်။သူကတော့ကလေးဆိုတော့နည်းစိုးရင်ပေါ့။အော်ကကလေးစိုးရင်ပဲရှိတယ်
။ဒါပြင်အမျိုးနေဖက်မှာလည်းလက်နက်ကြီးတန်တွေကိုတနည်းကုန်ကြားနေရပြီးစစ်လီရင်တွေလည်းတနည်းကုန်ပြန်ဝေးနေတယ်လို့အမျိုးနေပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးခင်မောင်ထေကပြောပါတယ်။
ကိုယ်ရမနေ့ကတော့ည9နာရီအချိန်လောက်ကြည့်တော့ဒီချစ်ကို9နာရီပေါ့နော်အဲ့ဒီချိန်လောက်တော့အတန်ကြီးကြာနေရတယ်လက်နေကြီးနဲ့ပြတ်တန်နေတယ်ဒါကတော့ကျွန်တော်တို့ကလည်းအတူတူဖြစ်တယ်ငါတို့ကကျွန်တော်ကြာနေရတာကတော့ဒီလေယံလေးပြန်နေအချိန်ပတ်နေတည်ရင်လက်နေကြီးအမှန်ကြီးကြာနေရပေါ့နော်ချင်းချင်းနဲ့အဲ့ဒါမျိုးတော့ဒီကတော့တစ်ခက်ရင်တိုင်းတိုက်ကြည့်လာပြီးမှဘလို့ဖြစ်နေတယ်လို့ကျွန်တော်တို့ကခက်တယ်လို့ပြောပါ
ရခိုင်မြောက်ပိုင်းမှာရခိုင်လက်နက်ကင်အေအေဖွဲ့နဲ့အစိုးရတပ်တို့တိုက်ပွဲတွေဖြစ်ပေါ်တာတွေရှိပြီးအသေးစိတ်ရှက်လက်ကိုမသိရသေးကနေမြောက်ဦးမြို့နယ်ဘက်မှာတိုက်ပွဲဖြစ်ပေါ်တာမရှိဘူးလို့အေအေကြောခွင့်ရခံဒုက္ခကပြောပါတယ
်ကျွန်တော်တို့လည်းအဲ့ဒီမြောက်ဦးဘက်မှာတိုက်ပွဲဖြစ်တာမရှိဘူးကြာနော်အဲ့မှာမြောက်ဦးဘက်မှာတိုက်ပွဲဖြစ်တာမရှိဘူးဟိုမြမစစ်တပ်ကနေပြီးတော့ဒီကာကိုနေပြီးတော့ဒါအတလက်ကြီးပေါ့နော်သူတို့လက်လက်ကြီးနဲ့ဒီအဆက်ဖြစ်တယ်လို့ပြီးကြတယ်အဲ့ဒီမှာ၄-၃ယောက်နဲ့ဒါဒီပြကံရသွားတာတိုက်ပွဲချင်းတယ်လို့တို့သိရတယ်ဒါပေမဲ့အသေးစိတ်တော့ကျွန်တော်စီတော့ဘာမှမရောက်ပါဘူ
းသခိုင်တိုက်ပွဲရှင်နေနဲ့ပတ်သက်ပြီးအနောက်ပိုင်းတိုင်းစစ်သားနဲ့ရှုပ်ပြောခွင့်ရဖို့မုံကြီးဝင်းစောဦးကိုပြော်ရေကဆက်တွေ့ခဲ့ပေမဲ့လည်းတစုံတရာအတည်ပြုချက်မရရှိခဲ့ပါဘူးအစိုးရတပ်နဲ့ရခိုင်လက်နက်ကင်ရဲ့ဖွဲ့တို့တနည်းတာဖြစ်ပေါ်ခဲ့တဲ့တိုက်ပွဲတွင်မှာအရသာပြေဆုံးသူ120ကျော်ရှိပြီးထိခိုက်ဒဏ်ရာရရှိသူ230ကျော်ရှိတယ်လို့ရခိုင်လူမျိုးဖွဲ့စည်းတွေကတင်ကောက်ယူထားကြပါတယ်ရခိုင်လက်နက်ကင်အေအေဖွဲ့ဟာရခိုင်ပြည်နယ်ထဲမှာရှေ့ချဖို့ကြိုးစားနေတယ်လို့တပ်တော်ဘက်ကလည်းရခိုင်ပြည်နယ်မှာရှေ့ချနေထိုင်တာကိုလက်မခံတာကြောင့်ရခိုင်မြောက်ပိုင်းတိုက်ပွဲတွေဟာဆက်လက်ကျင်းထန်နေမှာဖြစ်တယ်လို့ရခိုင်ရဲလက်လာတုံ့တက်သူတွေကတုံ့တက်ထားကြပါတယ်